2024ခုနှစ်ကအမေရိကန်ပြည်ထောင်စုဘော့စတွန်မြို့မာရသွန်အပြည့်တိုက်ပွဲကိုဘုံခွဲတိုက်ခိုက်တာမှာပါဝင်ခဲ့သူချူကော့ဇနာယက်ဖ်ကိုဂျူရီအဖွဲ့တစ်ဖွဲ့ကတည်တင်းချလိုက်ပါပြီ။အဲ့ဒီဘုံခွဲတိုက်ခိုက်မှုကြောင့်လူ3ဦးတေဆုံးပြီးတော့264ဦးဒဏ်ရာရပါတယ်။အမျိုးသား9ဦးနဲ့မျိုးသမီး9ဦးပါဂျူရီအဖွဲ့က3ရက်အတွင်း14နာရီကြာကြာအသေးစားစဉ်းစားသုံးသပ်ကြပြီးတဲ့နောက်ဘော့စတွန်မြို့တရက်ခွဲမှာတောက်ကြံလေးကဆုံးဖြတ်ချက်ပေးခဲ့တာပါ။အပြစ်ကြီးလေးမှုနဲ့တက်ညာတဲ့အခြေအနေတွေကိုထည့်သွင်းစဉ်းစားပြီးတဲ့နောက်ဇနာယက်ကိုတည်တံပေးတဲ့နယ်လို့ဂျူရီအဖွဲ့ကတင်ကြီးတညိုထဲဆုံးဖြတ်တာပါ။တည်တံပေးဖို့ရာဂျူရီအဖွဲ့အနေနဲ့ကောက်ွက်သူမရှိတင်ကြီးတညိုထဲဆုံးဖြတ်ချက်ထွက်ဖို့လိုပါတယ်။အဲ့လိုမဟုတ်ရင်တော့သူ့ကိုအယူခံခွင့်မပေးဘဲထောင်ထဲတတချွန်းချမှတ်ရမှာပါ။ဇနာယက်ကခေါင်းငုံပြီးတော့ထိုင်နေတာနဲ့မျှဂျူရီလူကြီးအဖွဲ့ဝင်တို့ငိုကြတယ်လို့တရားရုံးမှာရှိနေခဲ့တဲ့ VOA သတင်းတော့ဖာတီမာထလီဆိုဘာကပြောပါတယ်။ဇနာယက်ဟာသွေးအေးအေးနဲ့ရက်ဆက်စွာအကြမ်းဖက်တိုက်ခိုက်ခဲ့သူဖြစ်တယ်လို့ဆုံးဖြတ်ချက်ထွက်ပြီးတဲ့နောက်ထုတ်ပြန်ချက်မှာအမေရိကန်ပြည်ထောင်စုရှိနေကျိုးလော်ရတာလင့်ချ်ကပြောထားပါဗျာ။